ရပါတယ်
။ကမ္ဘာနိုင်ငံတွေရဲ့စီးရီအတုံးစိဟာ၈နှစ်ဆက်တိုက်တိုးလာခဲ့ပြီးတော့2022ခုနှစ်မှာဆိုရင်စံချိန်တဲ့အမြင့်ဆုံးဒေါ်လာ1.4ထရီလီယံအထိရှိလာတယ်လို့လေ့လာဆောင်ကြဉ်နေတဲ့ဆွီဒင်နိုင်ငံအခြေဆိုင် Stockholm နိုင်ငံကငြိမ်းချမ်းရေးသုတေသနအင်စတီကျူအဖွဲ့ကတင်လာနေကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။စီးရီအတုံးစိတွေမြင့်တက်လာတာကပိုးပြီးတော့မလုံခြုံတဲ့ကမ္ဘာမှာနေထိုင်နေရတဲ့ဆိုတဲ့လက္ခဏာတရားဖြစ်တယ်လို့လည်းပြောပါတယ်။2022ခုနှစ်မှာအမေရိကန်တရုတ်နဲ့ရုရှားနိုင်ငံတွေကစီးရီအတုံးစိအများဆုံးတုံးခဲ့ပြီးတော့ဒီသုံးနိုင်ငံကအတုံးစိဟာကမ္ဘာအတုံးစိရဲ့56ရာခိုင်နှုန်းရှိခဲ့ပါတယ်။ဒီကမ္ဘာလုံးအတိုင်းအတာရဲ့ 3.9 ရာခိုင်နှုန်းတိုးလာခဲ့ပြီးစစ်ဖြစ်နေကြတဲ့ရုရှားနဲ့ယူကရိန်းနိုင်ငံတွေရဲ့စီးအတုံးစိတွေကြောင့်ဥရောပမှာဆိုရင်73ရာခိုင်နှုန်းအထိတိတိတသားမြင့်တက်လာခဲ့ပြီးတစ်နှစ်ချင်းတိုးနှုန်းမှာတော့နှစ်30အတွင်းအမြင့်ဆုံးဖြစ်ပါတယ်။ယူကရိန်းပေါ်စီးအရအကူအညီပေးနေတာနဲ့ရုရှားရဲ့ချိန်ချောင်းမှုမြင့်တက်လာတဲ့အပေါ်ဆိုရင်မျိုးတွေကတခြားနိုင်ငံတွေရဲ့အတုံးစိဆုံးဖြတ်ချက်တွေမှာပြင်းပြထန်ထန်လွှမ်းမိုးခဲ့ပါတယ်။ရုရှားနိုင်ငံအနီးမှာရှိတဲ့နိုင်ငံတွေဖြစ်တဲ့ဖင်လန်၊လစ်တူရေးနီးယား၊ဆွီဒင်နဲ့ပိုလန်နိုင်ငံတွေမှာလည်းကာကွယ်ရေးအတုံးစိတွေပိုးပြီးတော့တိတိတသားတိုးတုံးလာပါတယ်။အရင်အရှိအုပ်စုနိုင်ငံအပြားပြားမှာဆိုရင်လည်းစီးအတုံးစိဟာခရိုင်းမီးယားကိုရုရှားကသိမ်းယူခဲ့တဲ့2014ခုနှစ်ကတည်းကနှစ်စာကျော်တိုးလာခဲ့တာပါ။ရုရှားကလည်းစီးရီအတုံးစိတိုးမြင့်နေပြီးတော့2022ခုနှစ်မှာခမန်းခြေ 6.2 ရာခိုင်နှုန်းတိုးလာခဲ့ပြီးအမေရိကန်ဒေါ်လာ 86.4 ဝန်းကျင်အထိတုံးဆွဲခဲ့ပါတယ်။တဟာပြည်တွင်းအတည်ငြိမ်ထုတ်လုပ်မှု GDP ရဲ့ 4.3 ရာခိုင်နှုန်းကိုတုံးဆွဲခဲ့တာဖြစ်ပြီးတော့2023ခုနှစ်တုန်းကဆိုရင် GDP ရဲ့ 3.9 ရာခိုင်နှုန်းပဲတုံးဆွဲခဲ့တာဖြစ်ပါတယ်။